အမေရိကန်ပြည်တော်စုကနာမည်ကျော်အထင်ကရစစ်တပ်ကတို့မှပြည်ကြေလာကအစင်လာခေါင်းရိုက်ပွဲတွင်ဦးကောင်းထိခိုက်ဒဏ်ရာရသူ24ဦးအပါအဝင်ဗိုလ်လုံး30ဒဏ်ရာရသွားပါတယ်။ဩဂုတ်လ20ရက်နေ့ကအဲ့ဒီဖြစ်ရပ်ကို New York Times သတင်းစာကအရင်ဆုံးရေးသားဖော်ပြတာပါ။ West Point လို့သိကြတဲ့စစ်တပ်ကတို့မှလူသစ်ဗိုလ်လုံးတွေအတွက်ပြင်းထန်လာတဲ့နေရာဒီတင်းတန်းကာလအဆုံးသတ်တဲ့အထိမ်းအမှတ်နှစ်ပတ်လည်ခေါင်းရိုက်ပွဲလုပ်တာပါ။တချို့ဗိုလ်လုံးတွေက Helmet အုပ်ထုပ်တွေလို့ယူဆရတဲ့မာကျောတဲ့အရာဝတ္ထုတွေကိုခေါင်းထဲမှာထည့်ရိုက်ကြတဲ့အတွက်ပွဲဟာထိမ့်မနိုင်သေးမယဖြစ်သွားတာလို့သတင်းစာကရေးပါတယ်။စစ်တပ်ကတို့ကြောင်းကြီးဒုတိယဗိုလ်ချုပ်ကြီး Robert Kilsland ရဲ့စနေနေ့နောက်ပိုင်းထုတ်ပြန်ချက်ထဲမှာအဲ့ဒီဖြစ်ရဖြစ်ခဲ့ရဲဆိုတာကိုအတိအမှတ်ပြုပြောထားပါတယ်။ဗိုလ်လုံး24ရောက်ဦးကောင်းမှထိခဲ့တဲ့ရန်ရသွားပြီးတယောက်မှမစိုးရင်ရဘူးလို့ထုတ်ပြန်ချက်မှာပြောထားပါတယ်။နှာခေါင်းကျိုးတာပခုံးလွဲသွားတာမေးရိုးအပ်သွားတာစတဲ့တခြားတဲ့ရန်ရသူတွေလည်းရှိပါတယ်။ဒဏ်ရာတွေဘယ်လိုရကြလဲဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာရှင်းပြမထားပါဘူး။ဒဏ်ရာရတာကြောင့်စစ်တပ်ကတို့ကနေထွက်သွားတဲ့သူဘယ်သူမှမရှိဘဲပါတဲ့လူအားလုံးတာဝန်ဆက်ထမ်းနေကြပြီလို့ဒုတိယဗိုလ်ချုပ်ကြီး Kilsland ကပြောသလိုစစ်ရဲတပ်ဖွဲ့ကအခင်းဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါတယ်။